အမေရိကန်နိုင်ငံရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ PNG ဖွဲ့နယ် Clinton Foundation တို့ကနေတန့်ရှင်းနဲ့တောက်သုံးရေရရှိဖို့အတွက်မြန်မာနိုင်ငံရဲ့ဒေတာတချို့ကိုရေလစ်တာသန်း200ကျော်ကူညီပေးလိုက်တဲ့သတင်းကိုတင်ပြပါအောင်မယ်။တန့်ရှင်းနဲ့တောက်ရေမရလို့ကမ္ဘာပေါ်မှာဝင်းရောဂါကြောင့်လူတွေသေနေရတဲ့အတွက်အခုလိုရေသန့်တွေကိုလှူဒန်းပြီးတော့လူတွေရဲ့အသက်ကိုကယ်ဖို့ဆောင်ရွက်ရတာဖြစ်တယ်လို့လည်း Clinton Foundation က Chelsea Clinton ကပြောပါတယ်။ဒီသတင်းအပြည့်စုံကိုကိုယ်တိုင်တက်ရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကတင်ပြပါလိမ့်ရှင်
။ဟုတ်ပါတယ်။တနအီမှာလူတွေရဲ့အသက်တချောင်းကိုကယ်တင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကမ္ဘာနိုင်ငံအနှံ့တွေမှာရေလူရမ်းမှုပြုလုပ်နေတဲ့ PNG နဲ့ American သမ္မတဟောင်း Bill Clinton နဲ့ American နိုင်ငံရဲ့ဝန်ကြီးဟောင်း Hillary Clinton တို့ထောင်ထားတဲ့ Clinton Foundation ကပူးပေါင်းပြီးတော့တောက်သုံးရေလူရမ်းမှုတရက်အနေနဲ့မြန်မာနိုင်ငံကိုတောက်ရေတန်လီတာတန်100ကျော်ပေးဝေဖို့ဒီကနေ့မှပဲသဘောတူလက်မှတ်ရေးထိုးလိုက်တာပါ။ကမ္ဘာပေါ်မှာတရက်ကိုလူ1000ကျော်ဟာမတန်တဲ့ရေကိုတောက်ပြီးတော့ဝမ်းဖြက်ဝမ်းလျှော်ယောဂါတွေနဲ့သေဆုံးနေရတဲ့အတွက်တန်ရှင်းတဲ့ရေရရှိမှုနေတဲ့နိုင်ငံတွေမှာတောက်သုံးရေလူတန်းရတာဖြစ်တယ်လို့လည်း Clinton Foundation က Chelsea Clinton ကပြောပါတယ်။နိုင်ငံမှာတန်ရှင်းတဲ့တောက်သုံးရေကူညီပေးနိုင်မဲ့အခြေအနေကိုရောက်ရှိလာတဲ့အတွက်လည်းတိုင်းချက်လုံးဝမ်းသာမိပါတယ်လို့ Chelsea Clinton ကပြောပါတယ်
။ And there's so much that needs to happen here in Myanmar and people are so impatient to ensure that they quickly get to the future that they want to live in
မြန်မာနိုင်ငံမှာလောက်ကင်စရာတွေအများကြီးရှိပါတယ်လူတွေသူတို့နေထိုင်လိုတဲ့ဘဝကိုရရှိဖို့အတွက်တိတ်ကိုမျှော်လင့်နေကြပါတယ်ဒါပေမဲ့တောက်သုံးရေတန့်နေမရဘူးဆိုရင်ဒါတွေဖြစ်မလာနိုင်ပါဘူးဒါကြောင့်ဒီလိုတောက်သုံးရေတန့်နေရရှိဖို့ကျမတို့ဒီကိုလာပြီးတော့ကူညီရတာတိတ်ကိုဝမ်းသာပါတယ်နောက်နေ့နေ့ငယ်အတွင်းမှာလည်းကျမတို့ဒီကိုလာပြီးတော့ကျေးရွာမှာတောက်ရေတန့်တွေရရှိနေတာခလေးတွေကြမ်းကြမ်းမာမာရှိနေတာကိုမြင်ရလိမ့်မယ်လို့မျှော်လင့်ပါတယ
်ဒီကနေ့မြန်မာနိုင်ငံမှာတောက်ရေတန့်ရေလီတာတန်း200ကျော်ကိုလူတန်းလိုက်တဲ့အတွက် USAID PNG နဲ့ Clinton Foundation တို့ကနေကမ္ဘာပေါ်မှာရေလူတန်းတာဟာဆိုရင်ရေတန်း6 million နီးပါးလူတန်းခဲ့ပြီဖြစ်တယ်လို့လည်း PNG ရဲ့တည်ထောင်သူနဲ့ Director Dr. Greg Ogut ကပြောပါတယ်။ Nagis Monite တိုက်ပြီးတန်ရှင်းတဲ့တောက်သုံးရေလိုအပ်နေချိန်မှာလေမြန်မာနိုင်ငံကိုရေတန်းတွေလူတန်းခဲ့တာကနေအခုဆိုရင် USAID ရဲ့အကူအညီနဲ့ပါနှစ်ရှည်ကူညီနိုင်တော့မှဖြစ်တဲ့အတွက်မြန်မာပြည်သူတွေရဲ့ကျန်းမာရေးနဲ့ဘဝတိုးတက်မှုတွေပါရှိလာနိုင်တယ်လို့ Dr. Greg Ogut ကပြောပါတယ်။
I'm particularly pleased to join PNG in marking this 6 billion
liter. Dr. Greg ပြောသွားကြတာကတော့나이တိုင်းမှာအသက်တချောင်းကိုကယ်ဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်နေတဲ့ PNG ရဲ့ခီးစဉ်နဲ့ရေတန်း6 billion liter မြောက်လူတန်းနဲ့မှတ်တိုင်တစ်ခုကိုရောက်ရှိခဲ့ပါပြီ။အခုလိုလုပ်ငန်းတွေကို2010ခုနှစ်ကစပြီးတော့ Clinton Global Initiative နှစ်ပတ်လည်အစည်းအဝေးတွေမှာချမှတ်ပြီးတော့ဆောင်ရွက်ခဲ့တဲ့အတွက်လည်းဝမ်းသာမိပါတယ်။မြန်မာနိုင်ငံကို Nagis မုံတိုင်းတိုက်ပြီးကာလကစကူညီခွင့်ရခဲ့ပါတယ်။ဆက်ပြီးတော့အနာဂတ်မှာလည်းအတိအကျပို့ပြီးကူညီပေးဖို့လည်းရှိပါတယ် USAID နဲ့ပါနှစ်ရှည်အစီအစဉ်နဲ့ပူးပေါင်းပြီးဆောင်ရွက်ရဖို့သဘောတူညီမှုတွေရရှိထားတဲ့အတွက်လည်းမြန်မာပြည်သူတွေရဲ့လက်ရှိကျန်းမာရေးနဲ့ဘဝတိုးတက်မှုအရေးတွေတက်လည်းကူညီနိုင်ဖို့ကျွန်တော်တို့ဆက်ပြီးဆောင်ရွက်သွားမှာဖြစ်ပါတယ်ပြောသွားခဲ့တာပါမြန်မာနိုင်ငံကိုရောက်ရှိနေတဲ့ Chelsea Clinton ဟာ PNG နဲ့ World Vision ကတာဝန်ခံနေတဲ့အတူတန်ရှင်းတဲ့တောက်ရေရရှိမှုနေတဲ့ရန်ကုန်မြို့အနောက်ဘက်ကီလိုမီတာ200ကျော်မှာရှိတဲ့ပသိမ်မြို့ဂွေးတော်ကျွရကိုလည်းတွားရောက်ခဲ့ပြီးတော့တောက်သုံးရေတွေလူဒန်းခဲ့တာပါဒီကနေ့ပွဲကို Clinton Foundation က Chelsea Clinton အပြင် American သံတမန်ကြီး Derek Mitchell မြန်မာနိုင်ငံဆိုင်ရာစင်ကိုသံတမန်ကြီးနဲ့ USAID ကမြန်မာနိုင်ငံဆိုင်ရာတာဝန်ခံတွေလည်းတက်ရောက်ခဲ့တာပါရေသန့်တွေလူတန်းပြီးတော့လူတွေရဲ့အသက်တွေကိုကယ်တင်တဲ့လုပ်ငန်းတွေကို USAID ကလည်းဝိုင်းဝန်းဆောင်ရွက်မှာဖြစ်တဲ့အတွက်ဝမ်းသာပြီးတော့မြန်မာနိုင်ငံအတွက်အရေးကြီးလိုအပ်နေတဲ့ထောက်ပံ့မှုတရက်ကိုကူညီလိုက်တာဖြစ်တယ်လို့လည်း American သံတမန်ကြီး Derek Mitchell ကပြောပါတယ်2008ကနေ2012ခုနှစ်အထိမြန်မာနိုင်ငံကို USAID က American Dollar 196တန်းကူညီပေးထားပြီးတော့ဒီမိုကရေစီအရေးလူ့အခွင့်အရေးအရက်ဖက်လူမှုအဖွဲ့အစည်းတွေတိုးတက်ရေးနဲ့အခုအခါမှာတော့မြန်မာ American ဆက်ဆံရေးကောင်းမွန်ချိန်မှာကျန်းမာရေးပညာရေးနဲ့လူသားချင်းစာနာမှုဆိုင်ရာထောက်ပံ့တွေကိုလည်းပြန်လည်ပေးရလာခဲ့တာပါ USAID နဲ့ Clinton Foundation တို့ပူးပေါင်းပြီးတော့မြန်မာနိုင်ငံအတွက်ရေလူတန်းမှုပြုလုပ်တဲ့နေရာမှာအခြားနိုင်ငံရွေချက်တွေမပါဘဲနဲ့လူတွေအတွက်စာနာမှုနဲ့ပဲဒီလူတန်းမှုကိုလှုပ်ဆောင်ခဲ့တာလို့လည်း Chelsea Clinton ကပြောခဲ့ပါသေးတယ်ပြပြင်ပြောင်းလဲရေးတွေပြုလုပ်နေတဲ့မြန်မာနိုင်ငံမှာအကဲဆက်မှုတစ်ခုကတော့တန်ရှင်းတဲ့တောက်သုံးရေရရှိမှုဖြစ်ပါတယ်။မြို့ပြဒေသတွေမှာ1990ကနေ2008ခုနှစ်အထိတောက်သုံးရေရရှိမှုဟာ89ရာခိုင်နှုန်းကနေ85ရာခိုင်နှုန်းထိကျဆင်းလာခဲ့တာပါ။ကျေးလက်ဒေသတွေမှာဆိုရင်တောက်ရေရရှိမှုဟာ26ရာခိုင်နှုန်းကတန်ရှင်းတဲ့တောက်သုံးရေကိုလက်လန်းမမီကြတော့ပါဘူး။မြစ်တွေမှာရေညင်ညမ်းမှုတွေရှိနေတဲ့အတွက်လူကိုအန္တရာယ်ဖြစ်စေနိုင်တဲ့ဓာတ်တွေပါဝင်နေတယ်လို့လည်းအစိုးရကအသိမှတ်ပြုဝန်ခံထားတယ်လို့ World Vision ကထုတ်ပြန်ထားတဲ့ကြေညာချက်တစ်စောင်မှာဖော်ပြထားတာဖြစ်ပါတယ်ခင်ဗျာ။